မြန်မာစစ်ကောင်စီဘော်လုံခြုံရေးကောင်စီအနေနဲ့ထိတိရောက်အရေးယူနိုင်ရင်ဆက်လက်ဖိအားပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံတမကြီးဘာဘရာဝူဒ်ဘတ်ကလုံခြုံရေးကောင်စီမှဗိုလ်ထုံးတွေကပြောလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကလုံခြုံရေးကောင်စီမှမြန်မာအရေးတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့မတ်အင်ဂျင်နယ်ကတင်ပြထားပါတယ်ခင်ဗျာ။
Today the UK is convening this
security
council.
မြန်မာလုံခဲ့တဲ့နှစ်လတာကာလအတွင်းအရက်သားတွေအပေါ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအမြင့်ဆုံးအဆင့်ရောက်နေပြီးမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေဟာပိုပြီးဆိုးရွားလာနေတာကြောင့်လုံခြုံရေးကောင်စီအနေနဲ့တကပိတ်အစည်းအဝေးပြုလုပ်ရတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဒ်ဝတ်ကအစည်းအဝေးမတိုင်ခင်မှာသတင်းတောက်တွေကိုပြောသွားတာ
ပါ Our focus will be on the protection of civilians.
အစီအဝေးမှာကျမတို့အာယုံဆိုင်ဆွေးနွေးမှာကအရသားတွေကိုအကအကွယ်ပေးရဖြစ်ပါတယ်။ဩဂုတ်လကနေအောက်တိုဘာလနှစ်လအတွင်းမြန်မာပြည်သူတွေအပေါ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုဟာ2023ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းပြီးတဲ့နောက်အမြင့်ဆုံးအဆင့်ကိုရောက်ရှိခဲ့သလိုပြည်ကရက်နှစ်ကစပြီးတော့ဖောက်ခွဲရေးပစ္စည်းတွေမြင်းမြုပ်မိုင်းတွေနဲ့လက်နက်ကြီးကြီးတွေကိုစစ်တပ်ကပုံမအသုံးပြုပြီးတော့ပြည်သူတွေကိုတိုက်ခိုက်ခဲ့ပါတယ်။
ဒါပြင်ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီကိုအပြင်းထန်ရှုံချကြောင်းပြည်ထိုင်တမ်မတ်ကြီးကပြောပါရယ်စစ်ကောင်စီလက်အောက်မှာနိုင်ငံရဲ့လူဦးရေ3ပုံ2ပုံကျော်ဟာအသက်ရှင်ရပ်တည်ဖို့အတွက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးဒီအခြေအနေအတွက်လည်းစစ်ကောင်စီမှာတာဝန်ရှိနေတယ်လို့သူကဆိုပါရယ
် The UN Development Program has warned that acute famine is imminent in Rakhine State.
ချီခိုင်ပြင်းနေမှာအငတ်ပေးကြုံတော့မယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကသတိပေးထားပါတယ်။ဒါပေမဲ့လူသားချင်းစာနာမှုအကူအညီတွေကိုစစ်တပ်ကပိတ်ပင်ထားဆဲဖြစ်တယ်လို့ပြည်သူတွေအတွက်ကာကွယ်ဆေးတွေနဲ့ဆေးဖက်ဆိုင်ရာအထောက်အပံ့တွေအပါအဝင်အခြေခံဝန်ဆောင်မှုတွေကိုလည်းစစ်တပ်ကမပေးပါဘူး။ရှားလာအနေနဲ့မြန်မာနိုင်ငံမှာကာလဝန်ရောဂါပြန့်ပွားမှုနဲ့အခြားကာကွယ်နိုင်တဲ့ရောဂါတွေကိုကုသခွင့်မရပဲတဲ့လူတွေသေချာနေရပါတယ်။ဒီဖြစ်ရပ်တွေကိုကြည့်ရင်စစ်တပ်မှာတာဝန်ရှိနေပါတယ်။
ဒါအပြင်လုံခြုံရေးကောင်စီမှာမြမအရေးဆောင်ရွက်ချက်တွေပေါ်အဖွဲ့ဝင်တချို့ရဲ့တားမြစ်ဟန်တားမှုတွေကြောင့်အချိန်တွေနှောင့်နှေးကြန့်ကြာနေရတဲ့အခြေအနေကိုလည်းတမ်မတ်ကြီးဝူဒ်ဝတ်ကအခုလိုပြောပါဗျ
။ The time for council action is far overdue.
မြမအရေးလုံခြုံရေးကောင်စီအနေနဲ့ကန့်တွဲဆောင်ရွက်ဖို့အချိန်နှောက်ကြနေပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအားလုံးအရက်သားတွေအပေါ်အကြမ်းဖက်မှုချက်ချင်းရပ်တန့်ဖို့နိုင်ငံတကာလူသားချင်းစာနာမှုဥပဒေအတိုင်းလိုက်နာဆောင်ရွက်ဖို့နဲ့မြန်မာစစ်တပ်အပေါ်လက်နက်နဲ့လောင်စာတွေထောက်ပတ်မှုချက်ချင်းရပ်တန့်ဖို့စရာတွေတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုစက်တင်ဘာလကတည်းကမိတ်ဆက်ထားပါတယ်
။အနည်းစုအဖွဲ့ဝင်နိုင်ငံတချို့ကိုပူးပေါင်းဆောင်ရွက်ဖို့စက်ပြီးဖိအားပေးသွားမယ်လို့လည်းတမ်မတ်ကြီးဝူဝတ်ကဆိုပါတယ်။ဒီတိုင်းနိုင်ငံကဥဆောင်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းမှာမြမရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအပြည့်အဝအကောင့်တေဖော်ဖို့ဆက်လက်တောင်းဆိုထားပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတိုးမြှင့်ပေးဖို့ချက်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်အများစုကထောက်ခံထားသလိုအာဆီယံအဖွဲ့ကြီးကိုယ်တိုင်ကလည်းမြမစစ်တပ်အနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်းဆိုထားတာကိုတမ်မတ်ကြီးဝူဝတ်ကပြောကြားသွားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီရဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲကိုမြန်မာဆိုင်ရာအာဆီယံအထူးတန်တမန်ကစ်တီကွန်နဲ့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်တို့တက်ရောက်ပြီးအစီအခံတင်ပြခဲ့ကြပါတယ်။အစည်းအဝေးမတိုင်ခင်ဗြိတိန်တန်မတ်ကြီးနဲ့အတူသတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကလည်းမြန်မာစစ်ကောင်စီပေါ်လုံခြုံရေးကောင်စီဘက်ကထိထိရောက်ရောက်အရေးယူဖို့ပြက်ကွက်နေတာကြောင့်အပြစ်မဲ့ပြည်သူတွေရဲ့အသက်တွေပေးဆက်နေရတယ်လို့တိုင်းပြည်အနာဂတ်အတွက်ဘေးကင်းလုံခြုံရေးဆိုတာကလည်းပျောက်ဆုံးနေကြောင်းသတိပေးပြောကြားခဲ့ပါတယ
်။ Lack of effective action from the UN especially the UN Security Council continues
အထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကထိရောက်တဲ့အရေးယူဆောင်ရွက်မှုလက်ရှိအချိန်ထိမရှိသေးပါဘူး။မြန်မာနိုင်ငံရဲ့အချက်အလက်အပေါ်နိုင်ငံတကာရဲ့အာဝန်ဆိုင်မှုလုံလောက်မှုမရှိဘူးဆိုတာဆက်ပြီးတော့ပြနေစေဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂစနစ်အတွင်းညှဉ်းပန်းမှုမရှိတာဟာလည်းအဓိကပြဿနာဖြစ်နေပါတယ
်။ဒါအပြင်စစ်ကောင်စီအနေနဲ့နိုင်ငံတကာရာဇဝတ်မှုတွေကိုကျူးလွန်နိုင်ရေးနိုင်ငံတချို့ရဲ့ပံ့ပိုးကူညီမှုတွေရှိနေကြောင်းလဲတာမတ်ကြီးကအခုလိုပြောသွားပါတယ်
။ The Junta can commit these heinous crimes clearly with direct or indirect supportof some corners of the international community
စစ်ကောင်စီအနေနဲ့ဒီလောက်ကြီးလေးတဲ့ရာဇဝတ်မှုတွေကိုကျူးလွန်နိုင်တာဟာနိုင်ငံတကာအသံဝိုင်းမှာရှိတဲ့နိုင်ငံတချို့ရဲ့ဓာတ်ရိုက်ဒါမှမဟုတ်တဝက်ပြီးတော့ပံ့ပိုးနေတဲ့အကူအညီတွေကြောင့်ဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီကိုဆက်လက်နဲ့ပစ္စည်းတွေ၊လေယာဉ်စီနဲ့ငွေကြေးထောက်ပံ့တာတွေကိုချက်ချင်းရပ်တန့်ဖို့ ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်တော်တို့တောင်းဆိုပါတယ
်စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာအမြဲထည့်သွင်းဖော်ပြလေးရှိတဲ့တရုတ်ကထောက်ခံထားတယ်ဆိုတဲ့ရွေးကောက်ပွဲကျင်းပမယ့်ကိစ္စနဲ့ပတ်သက်လို့လည်းမြန်မာပြည်သူတွေကလုံးဝလက်မခံကြောင်းတာမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ
် Regarding the Hunter's plan Shen election clearly
စစ်ကောင်စီပြင်ဆင်နေတဲ့အတူအယောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောချင်တာကစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပဖို့တရားဝင်အခွင့်အာဏာလုံးဝမရှိပါဘူး။နောက်ပြီးတော့စစ်ကောင်စီစီစဉ်ပေးမဲ့ဘယ်လိုရွေးကောက်ပွဲမဆိုလွတ်လပ်မြတ်တမှုတရားမြတ်တမှုရှိမှာမဟုတ်ပါဘူး
။တွစ်ဆုံဆွေးနွေးရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးမှာစစ်တပ်မပါဝင်ဘူးဆိုတာသိကြဖို့လိုကြောင်းတမ္မတ်ကြီးဦးကျော်မိုးထွန်းကသတင်းတောက်တွေရဲ့အမေကိုအခုလိုဖြေဆိုသွားပါတယ်
။ Our position is very clear. We never reject the dialogue.
ကျွန်တော်ရဲ့ယက်ဒီချက်ကရန်ရှင်းပါလေတွစ်ဆုံဆွေးနွေးရေးကိုကျွန်တော်တို့ဘယ်တော့မှညင်းပယ်ခဲ့တာမရှိပါဘူးဒါပေမဲ့2010နဲ့2015ခုနှစ်တွေမှာလို့နိုင်ငံရေးမှာစစ်တပ်ပါဝင်နေတဲ့အခြေအနေမျိုးထပ်တလဲလဲမပြုတ်လို့မိဖို့လိုအပ်ပါတယ်ကျွန်တော်တို့အမှန်တကယ်မြင်လို့တာကအနာဂတ်မြန်မာနိုင်ငံရေးမှာစစ်တပ်ပါဝင်မှာမဟုတ်ဘူးဆိုတဲ့အချက်ကိုသိကြစေဖို့လှုံ့ဆော်ရမှာဖြစ်ပါတယ်